Google, Facebook, Apple နဲ့ Amazon တို့လိုနိုင်ငံတကာလုပ်ငန်းကြီးတွေပေါ်မှာကမ္ဘာတစ်လွှတ်အခွင့်အမြန်ကောက်ခံရေးအတွက် American, Britain နဲ့တခြားစက်မှုထိပ်သီးနိုင်ငံတွေစနေနေ့မှာသမိုင်းဝင်သဘောတူညီချက်ရရှိခဲ့ပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင် COVID-19 ဒဏ်သင့်ခဲ့တဲ့အစိုးရတွေအတွက်ဒေါ်လာတန်းထောင်ပေါင်းများစွာတိုးမြှင့်ရရှိစေရေးအထောက်အကူဖြစ်နိုင်ပါတယ်။ကမ္ဘာလုံးဆိုင်ရာလုပ်ငန်းအခွင့်ကိုအနည်းဆုံး1,500 ကိုင်လုံးထိကောက်ခံရေးစက်မှုထိပ်သီး9 နိုင်ငံသဘောတူခဲ့တာဖြစ်ပါတယ်။ကုမ္ပဏီတွေအနေနဲ့သူတို့ရောင်းချတဲ့နိုင်ငံတွေမှာပို့ပြီးတော့အခွင့်ဆောင်ရမှာဖြစ်ပါတယ်
။ G7 finance ministers have reached a historic agreement to reform the global tax system.
ကမ္ဘာနည်းပညာခင်းနဲ့လာရောညီတွေဖြစ်မဲ့ကမ္ဘာတစ်လွှတ်အခွင့်စည်းချက်မှုပြုပြင်ပြောင်းလဲရေး G7 ဘဏ္ဍာရေးဝန်ကြီးတွေကြားတမိုင်းဝင်သဘောတူညီချက်ရရှိခဲ့ကြောင်းဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာနှစ်ရက်ကြာအစည်းအဝေးကိုဥဆောင်ကျင်းပခဲ့တဲ့ဗြိတိန်ဘဏ္ဍာရေးဝန်ကြီးရီရှိဆွတ်နက်ကပြောခဲ့တာပါလန်ဒန်မြို့လယ်ဘတ်ကင်ဟမ်နန်းတော်အနီးက19ရာစုအင်ဂျီတလုံးမှာကျင်းပခဲ့တဲ့ G7 ဘဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးဟာဆိုရယ်ကပ်ဘေးရောဂါကြီးစခဲ့ပြီးနောက်ပိုင်းပထမဆုံးလူချင်းတွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်မကြုံစဘူးထူးခြားတဲ့ဒီဆုံးဖြတ်ချက်ကြောင့်ကမ္ဘာတစ်လွှတ်အခွန်စည်းချက်မှုမှာစီမံစည်းကမ်းရောရဲမှုတွေကိုအဆုံးသတ်သွားစေမယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်ကပြောပါတယ်။ဒီသဘောတူညီချက်ဟာကမ္ဘာတစ်လွှတ်ကအခွင့်ရှောင်နေသူတွေအတွက်တော့သတင်းစိုးကြီးဖြစ်ကြောင်းဂျာမနီဘဏ္ဍာရေးဝန်ကြီးကပြောပါတယ်။ကမ္ဘာတစ်လွှတ်အောက်ခွန်နှုန်းတာအနည်းဆုံး1,500 ကိုင်လုံးသတ်မှတ်ချက်ဟာဆိုရင်အိုင်ယာလန်လိုနိုင်ငံတွေမှာတော့ပုံမှန်ထက်များနေတာဖြစ်ပေမဲ့လည်းစက်မှုထိပ်သီး G7 နိုင်ငံတွေမှာတော့အနည်းဆုံးသတ်မှတ်ချက်ထက်လျော့နည်းနေပါတယ်။Amazon နဲ့ Google လုပ်ငန်းကြီးတွေကအခုသဘောတူညီချက်ကိုကြိုးဆိုပါတယ် Facebook လုပ်ငန်းကြီးဘက်ကတော့အခွန်ပိုဆောင်ဖို့ဖြစ်နိုင်ခြေရှိတယ်လို့ပြောဆိုထားပါတယ်ရှင်